Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA အမေရိကန်စံရဲ့2020ခုနှစ်ဩဂုတ်လ၄ရက်ဤနာနေ့ညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းကီလိုမီတာ1925 30မိနစ်နဲ့လိုင်းလက်မီတာ190ရုပ်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ရှင်မများသိစေအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်American ပြည်ထောင်စုကပြည်နယ်၅ခုမှာပြည်ထောင်စုလွှတ်တော်အတွက်ကိုယ်စားလှယ်လောင်းပနားမှာရွေးချယ်ပွဲဒီကနေ့အင်္ဂါနေ့မှာကျင်းပဖို့ရှိပါတယ်။ D10 Kansas ပြည်နယ်ကအထက်လွှတ်တော်အမတ်တနေရာလဲပါဝင်ပါတယ်။အနောက်ရိုမေ Kansas ပြည်နယ်အထက်လွှတ်တော်မှ Pat Roberts ရဲ့နေရာမှာရှင်ပြိုင်မှုကြိုးစားနေသူကိုယ်စားလှယ်လောင်း၁၁ဦးရှိပါတယ်။နိုင်တဲ့သူကနိုဝင်ဘာအထွေထွေရွေးကောက်ပွဲမှာ Republican Party ကိုယ်စားဝင်ရှင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။Kansas ပြည်နယ်အထက်လွှတ်တော်အမတ်နေရာကို Republican တို့နောက်ဆုံးရှုံးနိမ့်မှုရာဟာ1932ခုနှစ်မှာဖြစ်တာကြောင့်ပထမရွေးချယ်ပွဲမှာဒုနိုင်နိုင်အထွေထွေရွေးကောက်ပွဲမှာအသာကြီးရမှာဖြစ်ပါတယ်။ဒါပေမဲ့နိုဝင်ဘာလအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့် Democratic Party ကိုယ်စားလှယ် Barbara Bollier ကလည်းပြိုင်တဲ့ Republican ကိုယ်စားလှယ်တွေထဲမင်းဆွေစည်းဝေးရန်မုံငွေပို့ပြီးတော့ကောက်ယူရရှိထားတယ်လို့ Democratic Party ကလည်းအထက်လွှတ်တော်မှာအမတ်အသာကြီးပြင်ရဖို့ကြိုးစားနေတာဖြစ်ပါတယ်။နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာစားလိုက်ကတစ်ဆင့်မဲပေးနိုင်မှုမဲဆန္ဒရှင်တွေအားလုံးစီကိုမဲပြားတွေပေးပို့ဖို့နေဗားဒါပြည်နယ်ဥပဒေပြုအမတ်တွေကသဘောတူဆုံးဖြတ်လိုက်ကြပါတယ်။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့ဒီဆုံးဖြတ်ချက်ဟာ Republican တွေအတွက်တရားမျှတမှုမရှိဘူးဆိုပြီးချက်ချင်းဆိုသလိုပဲဝေဖန်လိုက်ပါတယ်။ပြည်နယ်လွှတ်တော်ကအတည်ပြုလိုက်တဲ့ဒီဥပဒေကိုဒီမိုကရက်အုပ်ချုပ်ရေးမှူး Steve Sisolak ကလည်းမှတ်ရေးထိုးအတည်ပြုမယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်နေဗားဒါပြည်နယ်ဟာကယုဂါကာလလူတန်းစီမဲပေးမှုကိုရှောင်ရှားနိုင်မှုအရေးနဲ့မဲဆန္ဒရှင်တွေလွယ်လွယ်ကူကူမဲပေးနိုင်မှုအရေးဆန္ဒမဲပြားတွေကိုစားလိုက်ကနေပို့ပေးမယ်ရှစ်ခုမြောက်ပြည်နယ်ဖြစ်လာပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့နေဗားဒါအပအဝင်စားလိုက်ကနေမဲပေးနိုင်အောင်လှုပ်ဆောင်နေတဲ့ပြည်နယ်တွေများပြားလာတာဟာမဲလိနာတွေဖြစ်နိုင်တယ်လို့ရေကောက်ပွဲနဲ့ပတ်သက်လို့မမှန်မကန်လို့ရက်တွေပေါ်ပေါက်စေလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုသူပြောဆိုချက်တွေပေါ်မှာခိုင်ခိုင်မာမာအထောက်အထားတော့မရှိပါဘူး။လုံးလုံးဆင်မှာတော့နေဗားဒါပြည်နယ်ကိုတရားစွဲပြီးမဲပေးပုံပြောင်းလဲမှုကိုပိတ်ဆို့တန်းစီမယ်လို့သမ္မတကချင်းချောက်ထားပါတယ်။American ပြည်ထောင်စုတွင်ကရိုနာဗိုင်းရပ်စ်ကရောဂါကာလ6ပတ်ရည်အစီအစဉ်တည်အတွက်ပါတီနေရဆလုံးတာဝန်ရှိသူတွေဆွေးနွေးနေတာမှာဒုတက်မှုတွေရှိလာပြီးတဲ့နောက်အင်ဖီရိုတာဝန်ရှိသူတွေနဲ့ထိတန်းဒီမိုကရက်လွှတ်တော်မတ်တွေဒီကနေ့အင်္ဂါနေ့မှာထပ်ပြီးတော့တွေ့ဆုံညှိနှိုင်းမှုအစီအစဉ်ထားပါတယ်။တနင်္လာနေ့ညပိုင်းဆိုရဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအင်္ဂါနေ့မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီနဲ့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာရုကပနာယင်းဝင်ကြီးစတီဖန်မနူးချင်နဲ့အင်ဖီရိုရာရှိချူမတ်မဲဒူးစ်တို့နဲ့တွေ့ဆုံဆွေးနွေးသွားမယ်လို့နန်စီပလိုစီကတနင်္လာနေ့ကပြောပါတယ်။ Republican နဲ့ Democrat တွေကြားမှာထောက်ပံ့ရေးအစီအစဉ်တဲ့အစုပြုငွေပမာဏနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲနေကြတာပါ။ Democrat တွေကစုစုပေါင်းဒေါ်လာ3 trillion အသုံးပြုဖို့တောင်းဆိုနေပြီး Republican တွေက1 trillion နဲ့ကန့်သတ်လိုတဲ့အတွက်နှစ်ဖက်ကြားမှာအကြိမ်နဲ့ညှိနှိုင်းနေရတာဖြစ်ပါတယ်။ Coronavirus ကပ်ပြီးကြောင်းကလေးငယ်တွေပညာသင်ကြားရေးမှာသမိုင်းတစ်လျှောက်မကျုံစဘူးကြီးမားတဲ့ရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ကုလသမဂ္ဂအတွင်းမှချုပ် Antonio Guterres ကပြောပါရ
ယ် We face a generational catastrophe that will waste and untold human potential
နိုင်ငံအစိုးရအနေနဲ့ပညာရေးပိုင်းကိုဦးစားပေးလို့ဆောင်ခြင်းရှိနေတယ်။နောက်မျိုးဆက်တွေအတွက်ဆိုရင်ပူပန်စရာအခြေအနေတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့သူကပြောတာပါ။ကယောဂါကြောင့်စီးပွားရေးအရာရိုက်ခတ်မှုတွေကြောင့်လာမယ့်နှစ်မှာကလေးငယ်24သန်းလောက်ကျောင်းကထွက်ရတာဒါမှမဟုတ်ကျောင်းပညာရေးနဲ့လည်းလမ်းမမိနိုင်တာတွေနဲ့ကြုံတွေ့ရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။အခုအချိန်အစိုးရရဲ့ဆုံးဖြတ်ချက်တွေကြောင့်တန်းပေါင်းများစွာသောကလေးငယ်တွေအပေါ်မှာရည်ရှိရိုက်ခတ်မှုတွေရှိလာနိုင်ပြီးနောက်လာမယ့်ဆယ်စုနှစ်တွေအတွင်းနိုင်ငံတူးတွဲဖွံ့ဖြိုးရေးတွေမှာထိခိုက်မှုတွေရှိလာနိုင်တယ်လို့အတွေ့အကြုံမှုချုပ်ဂူထရက်စ်ကသတိပေးပြောကြားခဲ့ပါတယ်။အစိုးရရဲ့အနေနဲ့ COVID-19 ပြန်လည်ကူစားရေးရမုံငွေတွေကိုအသုံးပြုတာမှပညာရေးကဏ္ဍကိုဦးစားပေးဖို့နဲ့မိန်းကလေးငယ်တွေမတန်ဆွမ်းသူတွေလူနေစုဝင်တွေနဲ့ဒုက္ခသည်တွေအပါအဝင်ပညာရေးနဲ့အလံဝေးသွားနိုင်တဲ့ကလေးငယ်တွေကိုအဓိကထားကူညီပေးသွားဖို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့ပါတယ်ရှင
်။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ19 kHz 1953ညဒိုင်းဒိုမီတာ25 kHz 1783ည တိုက်တိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာတိုင်းလန်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ပါထိတ်တန့်ရသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ2020နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ထွေထွေရေကပွဲမှာဝင်ရောက်ရှင်မြိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီကနေ့အင်္ဂါနေ့မှာပဲနှမဲစင်းပြင်သွင်းလိုက်ပါတယ်ရေကပွဲလျှောက်လာကိုတင်မြန်မာရှိတဲ့ရန်ကုန်တိုင်းတောင်ပိုင်းခရိုင်ရေကပွဲကော်မရှင်ရုံးဖွဲ့ကိုတောင်အောင်ဆန်းစုကြည်ကိုရင်လာပြီးတော့တင်သွင်းခဲ့တာပါတောင်အောင်ဆန်းစုကြည်အနေနဲ့ပြီးခဲ့တဲ့ရေကပွဲမှာဝင်ရောက်ရှင်မြိုင်ခဲ့တဲ့ကော့မိုးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာမှာပဲဆက်ပြီးရှင်းပိုင်းမှာပါပြည်ခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမတ်နေရာအများစုမှာအနိုင်ရခဲ့တာပါဒါပေမဲ့လည်း2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရဒေါအောင်ဆန်းစုကြည်အနေနဲ့တမရရာထူးဆက်ခံခွင့်မရှိတဲ့အတွက်နိုင်ငံခြားရေးဝန်ကြီးရာထူးအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရာထူးမှာတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်ရွှေဉာဏ်ကြီးကံတွယ်မှုတွေအထူးသဖြင့် ICJ နိုင်ငံတကာတရားရုံးမှာရွှေဉာဏ်အရေးတွားရောက်ဖြေရှင်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ပြည်တွင်းမှာလူလူထောက်ခံမှုဆက်ရနေပေမဲ့နိုင်ငံတကာမှာတော့ထောက်ခံမှုကျဆင်းလာနေပါတယ်။မြန်မာနိုင်ငံတွင်တိုင်းရင်းသားလူနည်းစုတွေအပေါ်လူခွင့်ရေးဆက်ပြီးကျူးလွန်နေတယ်ဆိုတဲ့ဆုဆွဲချက်တွေကြောင့်လည်းဒေါအောင်ဆန်းစုကြည်ရဲ့ဥပဆောင်မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုတွေကြေကြေပြန့်ပြန့်ပေါ်ပေါက်လာပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်တွင်မြန်မာလူ့ကြုံရေးတပ်ရဲ့နည်းမြင့်ရှင်းလင်းရေးဆောင်ရွက်ချက်တွေဟာလူမျိုးစုရှင်းလင်းရေးအတွက်ရည်ရွယ်လောက်ကန်ခဲ့တာဆိုပြီးကုလသမဂ္ဂကပြောဆိုထားတာပါ။ရိုညာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ပြောဆိုချက်ကိုနှင်းဆိုပြီး ARSA လက်နက်ကင်တွေကိုတံပြန်နေနေတာလားဖြစ်တယ်လို့ပြောဆိုထားပါတယ်။ကိုရီးယားကျွန်းဆင်မှာ1910နဲ့1945ခုနှစ်ကြားယူကျော်သိမ်းပိုက်ခဲ့တဲ့အချိန်တွင်ဂျပန်တို့ရဲ့အကြင်အကျပ်အလုပ်ခိုင်းစေခံခဲ့ရသူတောင်ကိုရီးယားလူမျိုးလေးဦးကိုရောကြီးပင်နိုင်ရေးဂျပန်ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားဖို့တောင်ကိုရီးယားအမြင့်ဆုံးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ဂျပန်နိုင်ငံ Nippon Steel ကုမ္ပဏီကပြောပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်အုပ်တွေကအလုပ်ခိုင်းစေခံခဲ့ရတဲ့တောင်ကိုရီးယားလူမျိုးလေးဦးကိုဒေါ်လာ38,000ရောကြီးပေးဖို့တောင်ကိုရီးယားတရားရုံးက2018ခုနှစ်မှာဆုံးဖြတ်ထားတာပါအခုတရားရုံးဆုံးဖြတ်ချက်မှာဂျပန် Nippon Steel နဲ့တောင်ကိုရီးယား Steel ထုတ်လုပ်ရေး POSCO ကုမ္ပဏီဘူးရဲပိုင်းအစုရှယ်ယာပေါင်း 8,000 ကျော်ကိုထိန်းချုပ်ထားဖို့အမိန့်ချမှတ်ထားတာပါ။အဲ့ဒီဆုံးဖြတ်ချက်အပေါ်ဂျပန်နိုင်ငံကစိတ်ဆိုးသောသောထွက်နေပြီးအတင်းအကျပ်အလုပ်ခိုင်းစေခံခဲ့ရတဲ့အဲ့ဒီအလုပ်သမားတွေကိုကျော်ကြေးပေးဖို့1964ခုနှစ်နိုင်ငံသဘောတူညီမှုစာချုပ်နဲ့ဖြည့်ရှင်ခဲ့ပြီလို့ပြောပါတယ်။နိုင်ငံဆက်ဆံရေးပြည်လဲစေခဲ့တဲ့အဲဒီစာချုပ်ပါသဘောတူညီချက်ထဲမှာတော့ဂျပန်ဘက်ကစစ်ရောကြီးငွေအဖြစ်ဒေါ်လာ1,800တန်ဖိုးရှိတဲ့စီးပွားရေးအကူအညီတွေနဲ့ချင်းငွေတွေကိုတောင်ကိုရီးယားကိုပေးအပ်ဖို့သဘောတူညီချက်ကြတာပါ။တရားရုံးဆုံးဖြတ်ချက်ကြောင့်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်ကိုရီးယားနိုင်ငံကိုကုန်သွယ်ရေးဦးစားပေးနိုင်ငံချင်းကပဲဖြစ်လိုက်တယ်လို့တောင်ကိုရီးယားကလည်းအလားတူတုံ့ပြန်ဆောင်ရွက်ခဲ့ပါတယ်။ဂျပန်ရဲ့35နှစ်ကြာကျူးကျော်သိမ်းပိုက်မှုတွေမှာတောင်ကိုရီးယားအမျိုးသမီးတွေကိုလိန်ချုံအဖြစ်အတင်းကျခံစီခဲ့တဲ့လို့ရအပါအဝင်အခြားရစ်ဆက်ကြမ်းကြုတ်မှုပေါင်းစုံကြောင်းဂျပန်အပေါ်တောင်ကိုရီးယားနိုင်ငံသားတွေမကျေမနပ်ဖြစ်နေတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါတန်အလူလဲရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာရောဂါပိုးတွေ့သူတစ်နေ့ကို5,000တုံးနဲ့9ရက်ဆက်တိုက်ကျုံနေရပါတယ်။အိန္ဒိယပြည်ထောင်စုဝန်ကြီးအာမစ်ရှာကိုရင်လည်းပိုးပူးခံရတဲ့အတွက်ဩဂုတ်လ၂ရက်နေ့မှာစေယုံတင်လာရတာပါ။လွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာပိုးပူးခံရသူ9,200ကျော်ရှိတဲ့အတွက်ပိုးပူးခံရသူစုစုပေါင်း 1.8 သန်းကျော်ရှိကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့သတင်းလာနဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အမေရိကန်နဲ့ဘရာဇီးလ်နိုင်ငံပြည်ရင်အိန္ဒိယဟာကမ္ဘာမှာပိုးပူးခံရသူသတ္တိအများဆုံးရှိတဲ့နိုင်ငံမှာပိုးစတင်ရတရုတ်နိုင်ငံမှာလည်းကာယောဂါထိန်းချုပ်ပြီးနောက်ပိုင်းပိုးကူးခံရသူတွေထပ်တွေ့လာတာကြောင့်တင်းကျပ်တဲ့ကမ္ဘာချက်တွေချမှတ်ပြီးပိုးစစ်ဆေးမှုတွေအကြီးကျယ်လုပ်နေတာပါ။ဒီကနေ့မှာတော့တရုတ်နဲ့ဟောင်ကောင်မှာပိုးကူးခံရသူတွေနေတော့ပါတယ်။လူရင်း12တန်းကျော်ရှိတဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာနဲ့အနီးတစ်ဝိုက်မှာလဲကာယောဂါကန့်သတ်ချက်တွေကိုဒီကနေ့ကစပြီးတော့နှစ်ပတ်ကြာချမှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့တိုက်နေရတဲ့စစ်ပွဲရှုံးနိမ့်နေပြီဆိုပြီးဖိလစ်ပိုင်ကျန်းမာရေးပညာရှင်တွေပြောဆိုခဲ့တာကြောင့်တမရရိုဒရီဂိုဒူတာတေကအခုလိုဆုံးဖြတ်လိုက်တာပါ။အမေရိကန်ပြည်ထောင်စုအရှိတ်ကန်ယူရာမှာတိုက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်း SIS ဟာနော့သ်ကယ်ရိုလိုင်းနားပြည်နယ်အရှေ့ပိုင်းကိုဝင်ရောက်တိုက်ခတ်နေပါပြီ။ကိုယ်တွင်ပိုင်းဝင်ရောက်လာချိန်မှာလေတိုက်နှုန်းကျသွားပေမဲ့ North Carolina ပြည်နယ်ကန်ယူရာနဲ့ Outer Banks ကမ်းခြေမှာလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်လူနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းထောင်နဲ့ချီရပ်စိမ်းပြီးပြတ်တောက်ကုန်တယ်လို့အမျိုးသား Hurricane Center ကပြောပါတယ်။ Ocean Alliance ကနေစနေနေ့ည7နာရီလောက်က ISIS မုန်တိုင်းဝင်ရောက်ခဲ့တဲ့အချိန်မှာတော့တနာရီ85မိုင်လေတိုက်နှုန်းရှိခဲ့ပါတယ်။ Hurricane မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက် South Carolina နဲ့ North Carolina အပါအဝင်အရှိတ်ဘက်ကန်ယူရာပြည်နယ်တွေမှာမိုးရေချိန်3လက်မကနေ6လက်မအထိမိုးသက်သန်စွာရွာသွန်းနိုင်တယ်လို့ရှေ့ကြီးရေရှမ်းမှုတွေဖြစ်လာနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ အင်္ဂါနေ့နေ့ခင်းပိုင်းလောက်ကျရင်တော့ Washington DC Baltimore နဲ့ I-95 အဝေးပြေးလမ်းမကြီးတစ်လျှောက်လူဦးရေထူထပ်တဲ့အရပ်တွေမှာအသက်အန္တရာယ်ကိုထိခိုက်လာနိုင်တဲ့အထိရည်ကြီးနိုင်တယ်လို့လည်းပညာရှင်တွေကခန့်မှန်းထားပါတယ်။အပူပိုင်းမုန်တိုင်းဆိုင်ရာသတိပေးချက်တွေကိုလည်း Virginia ပြည်နယ်နယ်စပ်ကနေမြောက်ဖက် Maine ပြည်နယ်အထက်ပိုင်းအထိထုတ်ပြန်ထားပါတယ်။မုန်တိုင်းကတင်နေတဲ့ North Carolina နဲ့ Florida ပြည်နယ်အတွက်ဗဟုအစိုးရရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအကူအညီတွေပေးအပ်နိုင်ဖို့သမ္မတ Donald Trump ကလည်းအရေးပေါ်အခြေအနေထုတ်ပြန်ကြေညာထားပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးဖို့ချက်တွေနဲ့အတူအသက်ရှင်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားတော့မှာပ
ါရခိုင်ပြည်နယ်မောင်သောနဲ့ရတိတ်တောင်မြို့နယ်အစပ်မှာလုံခြုံရေးသက်ဖွဲ့ဝင်တွေထိခိုက်ကြဆုံးခဲ့ပြီးနောက်မှာစစ်ရေးသိမ်းမှန်နေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါမောင်သောနဲ့ရတိတ်တောင်မြို့နယ်ဆက်မှာနိုင်ငံလုံခြုံရေးဆောင်ရွက်နေတဲ့မြန်မာစစ်သားပူပေါင်းဝင်အဖွဲ့ကို A ဘက်ကနေဩဂုတ်လ2ရက်နေ့နဲ့3ရက်နေ့တွေမှာ၂ရက်ဆက်တိုက်တိုက်ခိုက်ခဲ့လို့လုံခြုံရေးဖွဲ့ဘက်ကထိခိုက်မှုများခဲ့တယ်လို့တပ်မတော်ဘက်ကအတည်ပြုပြောဆိုပါတယ်။အင်းဒင်းနဲ့စီရီပြင်ချေရတော်ကလုံခြုံရေးတာဝန်ထမ်းဆောင်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းက VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
။အမေကနေဂျင်းပိုင်းမှာဖြစ်တယ်အဲ့ဒီမှာတိုင်းတရက်ကလည်းအဲ့ဒီအင်းဒီနာဒီမှာပဲဟိုနယ်သားကရဲဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တာရှိတယ်။လက်ရနေရပေါ့။အဲ့ဒီမှာပဲရဲကဂျာစီတုံးကြအဆုံးသွားရှိတယ်။မင်းလေးကနေဇမိုင်းဖြစ်ခင်မှာတော့ဒီတပ်ကအဖွဲ့တွေရဲမြန်မာနိုင်ငံနယ်သားတောင်ရဲတပ်ဖွဲ့ရဲဖွဲ့ဝင်တွေကတို့ကနောက်ဝကအဖွဲ့တွေပါတယ်။အဲ့ဒီဘောအဖွဲ့လုံခြုံရေးဖွဲ့ဝင်တွေအများဆုံးပဲဆက်ကြဖြစ်တယ်။အဲ့ဒီမှာတော့တပ်ကဂျာစီဖြစ်ပြီးကြိုးလက်ကြအဆုံးသွားရှိတယ်။ခဲရလည်းအလိုပါပဲ။ဒီလိုနောက်ဝကတော့ဂျာစီတုံးကြအဆုံးသွားပါတယ်။
ကျဆုံးသွားတဲ့လူဝီမှုကြီးကြရေးလဝကအရာရှိ၃ဦးထဲမှာဖလဝမြုတ်ခံလဝကအရာရှိဦးကျော်စောခိုင်လည်းပါဝင်နေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားရာဒေသတဝိုက်မှာတပ်မတော်ကနေနေမြင့်ရှင်းလင်းရေးလှုပ်ဆောင်နေစေလို့သူကဆိုပါတယ်။ဒေသခံတွေရဲ့ပြောဆိုချက်ကတော့နယ်ခြားဆောက်ရဲစစ်တပ်နဲ့လူဝီမှုကြီးကြရေးဖွဲ့တွေပေါင်းထားတဲ့နယ်စပ်ဒေသလူဝီမှုစစ်ဆေးကုကဲရေးဌာနချုပ်နာဆခစစ်ကြောင်းတာဝန်ပြောင်းရွှေ့သွက်သမရောစစ်ကြောင်းကနေလိုက်ပါပို့ဆောင်စဉ်အေဘက်ကအင်အားလုံးရင်းနဲ့ပိတ်ဆို့တိုက်ခတ်ခဲ့တာလို့ဆိုပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားရာဒေသတွေမှာနှစ်ဖက်တပ်တွေအင်အားဆိုင်နေစေလို့စီရီပြင်ချေးရွာသားတို့ကပြောပါတယ်
။ဒီနေ့ကပြန်မနေသေးဘူး။ဒီလိုတော့ရှင်းနေရလားလားရှင်းတယ်မြောက်
တယ်။အေးရခိုင်လက်နက်ကန်ဖွဲ့ဘက်ကတော့ဩဂုတ်လ2ရက်နေ့နဲ့3ရက်နေ့ဖြစ်ပွားတဲ့တိုက်ပွဲမှာမြမသမရောနဲ့နေချန်းဆောင်တပ်ပူပေါင်းတပ်ဖွဲ့ဝင်20ကျော်ကြာဆုံးပြီးစစ်တုပ်ပန်းတချို့ကိုဖမ်းဆီးရမိခဲ့တယ်လို့လက်နက်ခဲယမ်းတချို့လည်းသိမ်းဆီးရမိတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကလည်းပလဝါမြို့နယ်ခံခတောင်အနောက်တောင်ဘက်7.9ကီလိုမီတာကွာဘင်္ဂလားနယ်စပ်မှတ်တိုင်87အရှိတောင်ဖက်4ကီလိုမီတာกว่าမှာမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က10ဦးကြာဆုံးခဲ့တယ်လို့အေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာလည်းမြောက်ဦးမြို့နယ်ကိုးတောင်ဖျားနီးမှာဘုံခွဲတိုက်ခိုက်မှုနဲ့သူပြစ်ဆတ်မှုတွေဖြစ်ပွားနေတယ်လို့မြောက်ဦးဒေသခံဥပကျော်ကပြောပါတယ်
။အဲ့ဒီမှာပတ်ဝန်းကျင်တခုကြားရတယ်ကွာအကြီးကြီးမားမားလေ
တမရပြောခွေးရဘုံမှုချုပ်စွန်မင်းထွန်းကတော့ညဦးဘက်ဘုံခွဲတန်ချတ်မှုတွေရှိခဲ့တဲ့ကြောင်းအတိပြုပြောပေမဲ့အသေးစိတ်အခြေအနေကိုမသိရှိသေးဘူးလို့ပြောပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ဘက်ကအင်အားထပ်မဖြည့်တင်းထားသလိုရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကလည်းဒေသတွင်းမှာတိုက်အင်အားတုံးများလာတဲ့အခြေအနေကြောင့်စီရေပဋိပက္ခတွေပုံမပြင်းထန်လာမယ်လို့ဒေသတွင်းလှိလာစောက်ကြည့်သူတွေကဆိုပါတယ်ကဘာတဝမ်းကတ်ယောဂာနဲ့ကြုံနေချင်းဒီကတွင်တိုက်ပွဲတွေရပ်ဆိုင်းကြဖို့လေကုလသမဂ္ဂသွေးမှုချုပ်နဲ့မြန်မာနိုင်ငံခြေဆိုင်တာဏမန်တို့ကလည်းတိုက်တွန်းထားပြီးမဲ့လေရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတော့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်လက်နက်ကင်မီနီပခါတွေကြောင့်လုံခြုံရေးရဆင်ခုံမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာအင်အားကြီးရခိုင်မျိုးသားပါတီပါဝင်ရခိုင်တိုင်းသားပါတီတွေနဲ့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမေဆိုင်တန်းနေနေတချို့မှာအာဏာရမျိုးသားဒီမိုကရေစီဖွေးလျှောက် NLD ပါတီကရှင်ပြိုင်မှာမဟုတ်ပေမဲ့ရခိုင်နိုင်ငံရဲ့ပါတီတွေအတွက်လည်းဆင်ခုံမှုတွေရှိနေပါတယ်ရွေးကောက်ပွဲကျင်းပဖို့3လလောက်သာလိုတော့တဲ့အချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်နေပြည်တော်ကမရေမရာဖြစ်နေတော့မယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလကပြောပါတယ်
ဟိုဒီတိုက်ပွဲတွေကဟိုနေ့တိုင်းရက်စနေမှုရှိနေတယ်နေ့တားလက်ဆောင်တိကျကလေးညနေအဲဒါကြောင့်ရေပောက်ပွဲကျင်းပတဲ့နေ့မှာမင်းဆန္ဒချေဟိုလုံလုံချုံချုံအဲနေ့တိုင်းနိုင်ငံအခွင့်အရေးကအပန်တကြီးရှင်းနိုင်မလားဆိုတာကလေစဉ်းစားမှုတစ်ခုရှိတယ်
ဒီတိုက်ပွဲတွေဖြစ်နေတဲ့အချိန်တွေမှာမိတ်ဆွေစုံတွေကိုလုံလန်းကျင်တွေကိုဟိုစတိစနစ်တကျဟိုစီစဉ်ဆောင်ရွက်နိုင်မဲ့အခွင့်အရေးဟိုရနိုင်မလားဆိုတာလေဒေတာအချိန်တွေကြောင့်ဒါကလေးတစ်ခုစင်ခေါ်မှုရှိနိုင်မယ်ဒီကနေ့2019ယူကော့ဘွေမှာရခိုင်မြောက်ပိုင်းကနေရာတချို့မှာအာဏာရအင်အေဒီပါတီဝင်ရောက်ရှင်တိုင်မှာမဟုတ်ကြောင်းကြေညာထားတာကြောင့်ရခိုင်မြောက်ပိုင်းအင်အေဒီအတွက်ခွင့်လန်
ဒီပါတီတွေအရှင်တွေကိုပြည်သူတွေဆိုးဆိုးနေနေပြည်သားတွေလည်းလို့ခင်ရတယ်လက်နက်ကမိဘခတွေရှိနေတဲ့ရခိုင်ပြည်ပိုင်းကမစ်ဆိုင်တဲ့နေတွေမှာဝင်ရောက်ရှင်ကြမယ်မလောင်တွေနေနဲ့လေဒေသတွင်းမစ်ဆွေစည်းရုံးဖို့အတွက်ခက်ခဲနေကြပါတယ်လုံချုံရေးပြဿနာတွေနဲ့နောက်ဆက်တွဲကြုံနေရတဲ့အခြေအနေတွေကြောင့်ရေကောက်ဝေးအတွက်စည်းရုံးလှောက်ရှားဖို့လေခက်ခဲတွေရှိနေတယ်လို့ NBP ပြည်သူ့လို့တော့ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။ဟုတ်ပါတယ်။စင်ခေါ်မှုကတော့ကျွန်တော်တို့မှာဒီဦးမြတ်မှာကျွန်းနဲ့ဒီကြေးရရှိအုပ်ချုပ်ရေးမှုတုံးရောက်ဖန်ခံရတဲ့နောက်ပိုင်းမှာရရှိအုပ်ချုပ်မှုတွေအကုန်လုံးနှုတ်ထွက်ပြင်ပြီးတော့ဆက်သွားကြတယ်။အဲဒါကြောင့်ဒီမဲစင်ကမဲ့ဒိဋ္ဌာတွေဒီကြီးမဲ့ဒိဋ္ဌာတွေမဲ့ကော်မရှင်ဖွဲ့မဲ့ဒိဋ္ဌာတွေဒီပေါ်မှာ
you talk about Poma. Now, I am Susan in Nere Kisharibono, Dariara Tanue.
Lame Yukawi Maro, and be Badiga could have been Tutong Taja de Rakan Democracy, which are air dine, Rakan Usan Badi, air be Badi Lule, Puin Yoshin and Yamaba. Nanga Badi, Yukawi, Loshan and Yasin Komodi, Chungi Adalo, did that in Lena and Beni Pacadi Jong, Tinne, she did that can in Nia Sunka Tribune, the area Dwele, Nipi Queen Sunshum Machine in Nayin Sangi Jabare, Jonathan and Rakan Dinigan is the name before Tabare.
ဒီနေ့မှာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအတန်DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00အချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ
ဒီဗီဗီရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။နိုင်ငံတော်ဝန်2020ပြည့်နှစ်ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စီးရင်ထုတ်ပြန်ထားတဲ့အချိန်ကချင်IDPစစ်ဆောင်ပြည်သူတွေမဲပေးခွင့်ရရေးကချင်နိုင်ငံရေးပါတီတွေနဲ့ကချင်လူငယ်တွေဆောင်ရွက်နေကြတဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။
ဒီနေ့ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နေနေတဲ့ကမိုင်းနာပြည်တွင်းဒုက္ခသည်စခန်းကကချင်လူငယ်ပေါ်ထုလူထွေကပြောပြပါတယ်။မိုင်းနာမှာတော့ကြက်မအများကြီးရှိဘောနော်အကြီးကြက်မအကြီးကြက်ဘောနော်ကြက်ငါကြက်မလို့ရှိရဲကြက်ကသရင်ကိုသူတို့တောင်းလဲဘောနော်တောင်းပြီးမှဒီသင့်ဒီရက်ကမိုင်းနာအုပ်ချုပ်ရေးမှုဒီအုပ်ချုပ်ရေးရုံးမှာအဲ့မှာညမိတို့ကတ်ထားတာဘောအမျိုးအချင်းလို့ရှိရောသူကြတော့နာမည်
ကချင်ပြည်နယ်ကချင်ဒုက္ခတွေတွေနေရပြန်သွားကြသူတချို့ရောနေရကိုမပြန်နိုင်ကြသေးပဲအိုင်ဒီဘီစခန်းတွေထဲမှာပဲခိုးလုံနေထိုင်ကြတယ်ကချင်ပြည်သူတွေနိုင်ငံသားတို့ခွေးနဲ့အညီမဲပေးနိုင်အောင်ကချင်နိုင်ငံရေးလှုပ်ရှားသူတွေနဲ့ကချင်လူငယ်တွေကဝိုင်းဝန်းဆောင်ရွက်ပေးနေကြပါတယ်လို့ကချင်လူခွေးရှင်တွေတဦးဖြစ်တဲ့ဒေါ်ထွေးဘူးကပြောပြပါတယ်
အခုကျမတို့လူငယ်ပိုင်းနေနဲ့ပေါ့န
ဒီကမှာမဟုတ်ပဲနဲ့သူတို့နေရင်းဒေသမှာထည့်ဖို့အကြောင်းကိုပေါ့နော်ကျမတို့စက်ဆိုင်ရာပြီးနေအဲဒီကောက်ပွဲကော်မရှင်ကျွန်တော်စာရိုက်တင်ပေးတာရှိပါတယ်ရှင်ဒီတစ်ချိန်မမီလို့ရှင်လဲကျွန်တော်ဒုတိယအချိန်မှာစင်တန်ကျမတို့အဲ့ဒါကြံပြီးစစ်စစ်သွားဖို့ရှိပါတယ်စေပြီးပခရီးနဲ့နေနေမတည်ငြိမ်နိုင်သေးတဲ့ကချင်ပြည်နယ်တွင်မှာကချင်ပြည်သူတွေအဓိကလိုလားတာကတော့စစ်မီးရဲ့ငြိမ်မီန အစိုးရတပ်တို့ကြားတကြောပြန်စစ်တေပြန်ဖြစ်ခဲ့တာကိုနှစ်တိုင်ခဲ့ပါပြီဒီကချင်စစ်ကိုရှောင်ပြေးခဲ့ရတဲ့ကချင်ပြည်သူဒုက္ခသည်တွေကတော့လက်တလုံးကချင်လူမျိုးရေးဖွဲ့ KIO
မြန်မာနိုင်ငံတဝန်းနေရာတော်တော်များများမှာတရက်ပိုင်အတွင်းမိုးတဲထန်ရွာသွင်းမှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မစန္ဒာနွန်ပါ
တရက်ပိုင်အတွင်းမိုးတဲထန်ရွာသွင်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရတဲ့ပဲခူးတိုင်းအုပ်သွင်းမြို့မှာမနေ့တုန်းကနေအိမ်ရှိလုံးရေထဲမျောပါသွားပြီးမိသားစုဝင်၃ဦးလည်းပါသွားခဲ့ပါတယ်။ရေနာမျောပါသွားတဲ့ဗတ်ခင်ဖြစ်သူနဲ့တမင်နှစ်ယောက်ကိုတော့နောက်ပိုင်းမှာအသက်ရှင်လျက်ပြန်ရှာတွေ့တယ်လို့လည်းဒေသခံအကူအညီပေးရေးအဖွဲ့ရင်ခုန်တန်အတင်းနေကဆရာတော်အရှင်ဒေသကမိတ်ကြပါတယ
တိုင်ကနေရတော့အကုန်လုံးကျွတ်ပါသွားတဲ့အိတ်ချစ်လုံး၁၄လုံးကအိမ်ထဲကပစ္စည်းတွေပါကုန်တာပေါ့အသူတို့ကလည်းအဲ့ဒီလိုမျိုးပဲမျိုးရောသွားတာလားဖောင်နဲ့ပဲမျိုးသွားတာလားတို့ကသူတို့ကအဲ့ဒီတမိုင်ပေါက်ဆိုတဲ့နေရာရဲ့လေခွက်ထဲမှာရောက်
မွန်ပြည်နယ်ထဲမှာမြို့နယ်အချို့မှာလည်းမောတဲထန်ရွက်သွင်းမှုကြောင့်ကားလမ်းတွေနဲ့အနှိပ်ပိုင်းလူနေရပ်ကွက်တွေမှာရေကြီးမှုတွေကြုံနေရပါတယ်။ကြက်မြော်မြို့နယ်မှာဆိုရင်လည်းဖြစ်ခဲ့တဲ့ရက်အတွင်းမိုးပြခဲ့တဲ့အတွက်အင်ချေ180လောက်ရေဝင်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တထောင်မြို့နယ်မှာတော့ရေဘေးအန္တရာယ်ရှိတဲ့ဒေသခံအချို့ကိုဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကပြောပါတယ်
။အများကလည်းအဲဒီရပ်ကွက်တုံးကူတော့ကိုရေဝင်တယ်ပေါ့နော်ရေဝင်ပြီးအဲဒီလေးရေဝင်တယ်ဒါပေမဲ့ချက်ချင်းပြောင်းရွှေ့ဖို့ကြတော့လေအိမ်တွေမှာသူရဲ့ပြည်တည်ပြင်းစရာတွေနဲ့ဆိုတော့သူတို့ကဒီမပြောင်းညင်သေးဘူးနော်တညလောက်စောက်ကြည့်နေသေးစောက်ကြည့်ရတယ်စောက်ကြည့်ရတဲ့အချိန်မှာဒီမနေ့တော့ကြည့်ပြန်ကြရတာပေါ့နော်ပြီးတော့တစ်ခါညကနေပြီးတော့အဲ့တောင်မှာမြေပြိုတဲ့ကိစ္စရှိတယ်ပြိုတဲ့ကိစ္စကလည်းညတွင်ချင်းကြတော့လုံးလို့အင်းမပြေတော့ဘူးဒီမနေ့တော့သွားပြီးတော့ရှင်းလင်းရေးလောက်တာပေါ့နော်အားလုံးတော့ပြီးသွားရဲ့သက်ရှိရတော့ဘိုးလည်းဆက်ရွာနေတယ်ဆိုတော့ဘိုးကတော့စောက်ကြည့်နေရတာပေါ့နော်နောက်ပြီးရင်တထုံမှာရှိရဒီရင်စိတ်ကြီးရွာဆိုတာရှိရဲ့ဒီရင်စိတ်ကြီးရွာမှာတော့နေ့စဉ်ပုံမှန်ပြောင်းရွှေ့နေကြအိမ်ဆောင်စုတွေပဲပေါ့နော်သူတို့ကဟို6ကံပါလေးတွေမှာနေတဲ့မိသားစုတွေကတော့ဒီမနေ့အဲ့ဒီဓမ္မယုံပြောင်းရွှေ့တာမျိုးတော့ရှိရင်ဒီကတန်းတဲ့ချက်ကြတော့မရှိသေးပါဘူး
။အိယာဝတီတိုင်းဟင်္ဒရာမြို့နယ်မှာလည်းမြေရည်ကြီးမှုတွေကြောင့်ဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့စိုက်ခင်းတွေရည်ကြီးမဲ့အန္တရာယ်ကြုံနေရကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ မြန်မာနိုင်ငံနေရာတော်တော်များများမှာမိုးများရေကြီးမှုတွေကြုံနေတဲ့အချိန်မှာပဲဝင်ရောက်လာတဲ့မောင်တိုင်ဆင်းလာကိုကတော့အခုအခါအပြော့သွားပြီးဖြစ်ကြောင်းမိုးလေဝသနဲ့ဆလဘေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ
်။ဟုတ်နော်လေအနီတော့ငါကျွန်တော်တို့ဗီယက်နမ်ကိုဖြတ်လဲဖြတ်ပြီးသွားရင်ဗီယက်နမ်ကမှလည်းဆင်လာဘူးဖြစ်တယ်နော်။လာဘောမှာသူကလီဗီးယားနဲ့ရဝင်ဖြစ်သွားတယ်။ပြီးသွားပြီးတော့မနီးယားညနေပိုင်းမှာတော့မြန်မာနိုင်ငံကိုပေါ့နော်။မြန်မာနိုင်ငံကိုလီဂွေလိုင်းအနေနဲ့ပဲသူကဖြတ်သွားတယ်ပေါ့နော်။
ဖြေခဲ့တဲ့တရင်မကောင်ကစပြီးလာအိုဗီယက်နမ်နဲ့ထိုင်းနိုင်ငံတွေကိုဆင်းလာကိုဝင်ရောက်ခဲ့ရမှာတော့ထိတ်ခတ်ပြစ်စီမှုတွေကြီးမားခဲ့ပါတယ်။ဗီယက်နမ်နိုင်ငံကိုမုံတိုင်ဝင်ရောက်ချိန်မှာလည်းလူနှစ်ယောက်ထက်မနည်းတေဆုံးခဲ့ရပါတယ်။ကျမစန္ဒနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတ
ယ်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ည
မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးရောဂါနဲ့တည်ဆုံးသူက COVID-19 ကပ်ရောဂါနဲ့တည်ဆုံးသူအရေအတွက်ထက်၅ဆကျော်ပိုများနေတာကြောင့်သတိထားကာကွယ်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်ပါမိုးရသည့်ကာလမှာဖြစ်လေရှိတဲ့သွေးလွန်တုပ်ကွေးရောဂါကြောင့်ဒီနေ့ဇန်နဝါရီလကနေဇူလိုင်လကုန်အထိသေဆုံးသူအရေအတွက်32ဦးအပါအဝင်တနိုင်ငံလုံးမှာရောဂါဖြစ်ပွားသူ 4,100 ကျော်ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။သွေးလွန်တုပ်ကွေးရောဂါကြောင့်သေဆုံးရသူတွေထဲမှာအများဆုံးကအသက်5နှစ်ကနေ9နှစ်ကြားအရွယ်ကလေးတွေဖြစ်ကြပါတယ်။သွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုရဲ့89ရာခိုင်နှုန်းက15နှစ်အောက်ကလေးတွေဖြစ်ပြီးတော့ကြီးလက်ဒေသတွေမှာဖြစ်ပွားမှုနှုန်းက68ရာခိုင်နှုန်းထိရှိနေတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သွေးလွန်တုပ်ကွေးရောဂါဖြစ်ပွားသူ490ကျော်နဲ့သေဆုံးသူ4ဦးရှိတဲ့မကွေးတိုင်းဒေသကြီးမှာတော့ကျန်းမာရေးပညာပေးအစီအစဉ်တွေနဲ့ရောဂါအန္တရာယ်ကာကွယ်နိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းမကွေးတိုင်းဒေသကြီးကျန်းမာရေးဦးစီးဌာနနှစ်ဖြားရောဂါဌာနကအဖွဲ့ခေါင်းဆောင်ဒေါက်တာကြည်သာဆွေကပြောပါတယ်
။အမှန်ပြောရရင်ကိုဗစ်ကြောင့်covid ကဘာလို့ခံပန်ဒမစ်ဆိုတော့ covid ကြောင့်အခုမြန်မာနိုင်ငံနေနဲ့ဆိုတော့နိုင်ငံလုံးတွေတဲ့6ဦးပဲရှိသေးတယ်ပေါ့နော်ဟိုဟာဒန်ကင်းကြောင့်တည်တာဒါအနည်းဆုံးအယောက်တနိုင်ငံလုံးတိုင်းတော့ယောက်30ထဲမနေတော့ဘူးပေါ့နော်မနေတော့တကယ်လို့ပိုးတောင်းတည်ဆုံးလုံးများတော့ကြောက်ဖို့ကောင်းပါတယ်ခေါတော့လူလည်းပို့ပြီးတော့ဒီဒန်ကင်းကိုဟိုဟိုရင်နေတယ်ပေါ့နော် awareness ရဖို့တော့ဟိုပို့လို့တာပေါ့
စကိုင်းတိုင်းမှာသွေးလွန်တုပ်ကွေးရောဂါအဖြစ်အများဆုံးတွေ့ရပြီးတော့မွန်ပြည်နယ်မန္တလေးတိုင်းဒေသကြီးရန်ကုန်တိုင်းနဲ့မကွေးတိုင်းဒေသကြီးတို့မှာလည်းရောဂါကူးစက်မှုများပြားတာတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။သွေးလွန်တုပ်ကွေးရောဂါဖြစ်ပွားမှုဟာပြီးခဲ့တဲ့2018-19ခုနှစ်ရောဂါဖြစ်ပွားသေဆုံးမှုတွေနဲ့ရှင်ရင်ဒီနှစ်မှာညော့နေနေတာတွေ့ရပေမဲ့အန္တရာယ်ရှိနေစေဖြစ်တာကြောင့်သတိထားဖို့လိုအပ်တယ်လို့လည်းအထွေထွေရောဂါကူးဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကပြောပါရယ်။န
ော်ဒီကသွေးလွန်တုပ်ကွေးမိုင်းဆိုင်ရာမှာတော့ဒီလူပါဝင်မှုကနေပါသေးတယ်လို့ပြန်နေတော့မြင်နေရလို့လောလောဆယ်တော့လေကိုယ်ရပါဝင်ခြင်းနေနေထားအောင်ပဲပြန်ပါတော့เนาะဆိုတော့အဲ့ဒါလေးကိုလည်းဟိုအာယုံစိုက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ကြဖို့လူရနေသေးတယ်လို့ဆရာပြောထားပါတော့เนา
ะသွေးလွန်တုပ်ကွေးရောဂါဟာ80ချင်းကြအကိုက်ခံရတာကနေဖြစ်ပွားတာဖြစ်ပြီးတော့မိုးရသီမှာဖြစ်ပွားမှုပိုများပါတယ်ကလေးလူကြီးမရွေးဖြစ်သွားနိုင်တာကြောင့်ဖြားတာအနီးစက်တွေပေါ်လာတာပြုတ်အန္တရာယ်စတဲ့လက္ခဏာတွေဖြစ်လာရင်ဆေးရုံဆေးခန်းတွေကိုအမြန်ဆုံးသွားပြီးကုသမှုခံယူကြဖို့ကိုကျန်းမာရေးဝန်ကြီးဌာနနဲ့ဆရာဝန်တွေကတိုက်တွန်းထားပါတယ်။2019ခုနှစ်ကတနိုင်ငံလုံးမှာသွေးလွန်တုပ်ကွေးရောဂါဖြစ်ပွားခဲ့တဲ့အရေအတွက်က24,000ကျော်ရှိပြီးတော့123ဦးသေဆုံးခဲ့ပါတယ်ရှင်။ကျွန်မအင်တနာထွန်မရန်ကုန်မြို့ဝနေသတင်းပေးပို့တာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံကွာနာဝကာမြို့မှာကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်ပြန့်ပွားနေတဲ့အချိန်ရိုမန်ကက်သလစ်ဘာသာဝင်တွေဝိပုစုတောင်းနိုင်တဲ့အစီအစဉ်တစ်ခုစတင်လိုက်တဲ့အကြောင်း AP သတင်းတပုတ်ကိုပြောပြပေးပါမယ်ကျွန်မခွာညိုပါရှင်ပြီးခဲ့တဲ့တနင်္ဂနွေသတင်းနှစ်ပတ်မှာကွာနာဝကာမြို့ဒါအိုစီဖျားကျောင်းဝင်းထဲမှာကားတွေကနေပြီးတော့ပဲဝိပုစုတောင်းခဲ့ကြတာပါကားတွေရောက်လာတာနဲ့ကိုပူချိန်တိုင်းတာမြို့ဗိုင်းရပ်စ်အန္တရာယ်စစ်ဆေးတာတွေလုပ်ပေးပါတယ်။ဝိပုစုတောင်းသူတွေရောက်လာတဲ့အခါမှာလဲကားမှန်တကားမချပဲကားတွေကရေဒီယိုကနေပြီးတော့တစ်ဆင့်တရားနာလို့ရအောင်စီစဉ်ပေးထားပါတယ်။ဖျားကျောင်းလာတက်တဲ့မာရီယာအက်စတန်နီလောင်အာတီယာဂါကအခုလိုပြောပါတယ်။
es la más importante actividad que puede haber.
Baba yema, da phyat khin ne tu shi ne bo ye ji song lo ba. Phyat khin a twet sun sa ya da ma ne ya thai tan nei lo tin ma le.
Coronavirus ta si ye kan tat che a ya, athik lu su lu we chin ba de a khan na re ko phyat thain ne a the, ba da ye san ya su we mo re le ma lut ba u.ဖျားကြောင်ပြန်တက်လို့ရနေပြီဖြစ်ပေမဲ့လူများကတော့ခက်ခွာခွာနေပြီးဝတ်ပြုလို့ရတဲ့ဖျားကြောင်တွေမှာပဲပိုးပြီးတော့စိတ်ချလက်ချရှိကြပါတယ်။ဖုန်းတော်ကြီးရောဘတ်တိုကာရစ်ကိုကအခုလိုပြောပါတယ်။
Nosotros también buscamos la manera de cuidar a nuestros fieles
de lo mio anie ရှိနေတဲ့အချိန်ဒီအချိန်ခါမျိုးမှာကျွန်တော်တို့ဝတ်ပြုဆူတောင်းလို့ရနိုင်တဲ့နည်းလမ်းတွေကိုရှာဖွေကြပါတယ်။အန်ရဖြစ်နိုင်ချေကိုလည်းရောကြစီမဲ့ဘသူမဆူလာပြီးတော့ဝတ်ပြုဆူတောင်းလို့လည်းရတဲ့ဒီကားလေးကပဲဝတ်ပြုပါဆိုတဲ့အစီအစဉ်ကတော့အားလုံးအတွက်အဆင်ပြေစေပါတယ်
။ဝတ်ပြုသူတွေအနေနဲ့ဒါယိုစီဖျားကြောင်နဲ့မှကားနဲ့လာပြီးဝတ်ပြုဆူတောင်းနိုင်ဖို့ဖျားကြောင်နဲ့ဆက်သွယ်ပြီးကြိုတင်စည်းရင်းသွင်းတာဖြစ်စေစောစောလာပြီးနေရာလွတ်ရှာပြီးတော့ဖြစ်စေကြာရနီလန်းနဲ့လာပြီးဝတ်ပြုနိုင်ပါတယ်။
Idea de la misa pues la gente lo ha aplaudido.
အခုလိုလူစုလူဝေးနဲ့ဝတ်ပြုဆူတောင်းလို့ရတဲ့အတွေ့ပေါ်လာတဲ့အခါလူတွေကလည်းဝမ်းသာအားရဖြစ်ကြပါတယ်။အခုဆိုရင်သူတို့ကဖျားသခင်နဲ့ပေါင်းစည်းခြင်းအထိတ်မှစပြည့်ဝိုင်နဲ့ပါမုတ်ကိုလက်ခံစားသုံးနိုင်ပါပြီ။ကားနဲ့လာကြပြီးကားထဲကနေပဲဖျားသခင်ရဲ့ကောင်းချီးမင်္ဂလာကိုခံယူကြတာပါ
။မက္ကဆီကိုနိုင်ငံမှာယောဂကုသသူစုစုပေါင်း၄သိန်းကျော်နေပါပြီ။တိတ်ဆုံးတဲ့အရေးအတွက်ကလည်း5,000နီးပါးအထိရှိလာနေပြီဖြစ်ပါရဲ့ရှင်။ကျွန်မခွာညိုပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ၄သန်းခွဲကျော်ရှိနေတဲ့အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်းကလည်းဂျွန်လအခင်းကနန်းကြီးရဆိုရင်စစ်တီရခိုင်နှုန်းအထိရှိပါတယ် COVID-19 ရောဂါကူးစက်မှုတွေရှိနေတဲ့ကာလတမ်းနဲ့ချီတဲ့အလုပ်လက်မဲ့ဖြစ်သူတွေနဲ့အမေရိကန်ပြည်သူတွေကိုဘယ်လိုအကူအညီထောက်ပံ့ပေးမလဲဆိုတာအထက်လွှတ်တော် Republican တွေနဲ့အောက်လွှတ်တော် Democrat အမတ်တွေကြားဆက်ပြီးညှိနှိုင်းနေကြပါလေ။ Asia Sora ရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိမ့်ထိုင်ပါပါ။ခရယောကဖြစ်တဲ့ကာလအလုပ်လက်မဲ့ဖြစ်တဲ့သူတွေကိုတပတ်ကိုဒေါ်လာ600ထောက်ပံ့ကြေးပေးထားတဲ့စီစဉ်ကပြီးခဲ့တဲ့သတင်းဘက်ကဖုံဆုံသွားပါပြီ။ဒီထောက်ပံ့ရေးကိုဒီနှစ်ကုန်လအထိဆက်ပေးဖို့ဒီမိုကရက်တီဘက်ကအဆိုပြုနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီက ABC ရုပ်သံကိုခုလိုပြောပါတယ
် We have been for the $600. They have a $200 proposal which does not
ကျွန်တော်တို့ကဒေါ်လာ600ပေးထားပါတယ်။သူတို့အဆိုပြုရဲ့ဒေါ်လာ200ဆိုတာယက်တီရုံးကန်နေရတဲ့ American မိသားစုရဲ့လိုအပ်ချက်ကိုမဖြည့်ဆည်းနိုင်ပါဘူး။ဒါကတမင်ချိုးနေနဲ့လုံရဲလို့ပဲပုံမှန်လင်းပြောချင်ပါတယ်။
ဒီလိုတပတ်ကိုဒေါ်လာ600ထောက်ပံ့ကြေးပေးနေမယ်ဆိုရင်တချို့အမေရိကန်တွေကအလုံးလုံးဆရာမလို့ဆိုပြီးသူတို့ကိုလုံမလို့ချင်အောင်အားပေးအမြောက်လုပ်သလိုဖြစ်နိုင်တယ်လို့ Republican Party ဝင်တွေဘက်ကထောက်ပြနေပါတယ်။ဒါပေမဲ့လည်းမကြသေးခင်ကကောက်ခဲ့တဲ့ Yale တက္ကသိုလ်စစ်တမ်းတွေမှာတော့အခုလောက်ပေးထားတဲ့ထောက်ပံ့ကြေးကြောင့်အမေရိကန်တွေအလုံးမလို့ချင်အောင်တွန်းပို့သလိုတော့မဖြစ်ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဗန္ဓာရေးဝန်ကြီး Steven Mnuchin ကတော့တနည်းနဲ့တနည်းအားမတူဘူးလို့ ABC ရုပ်သံကပြောပါလေ
There are cases where people are overpaid there are cases where people underpaid the issue is
တချို့နေရာတွေမှာလူတွေကိုလိုတာထက်ပိုပေးမိတာတွေရှိပါတယ်တချို့ကြတော့လည်းလိုသလောက်မရတာတွေရှိပါတယ်ဒီကိစ္စကဘယ်လိုဆက်ပေးမလဲဆိုတာကိုညှိနှိုင်းတဲ့အခါသဘောတူညီချက်ရှာဖို့လိုပါတယ
် Republican တွေအဆိုပြုတဲ့ Hills Act လို့ခေါ်တဲ့ထောက်ပံ့ရေးဥပဒေကြမ်းမှာဒေါ်လာ1 trillion 300ရေးအဆိုပြုထားပါတယ်ဒီဘက်ကဒီကတော့ဒီနေ့စောစောကဒီပြုခဲ့တဲ့ Heroes Act လို့ခေါ်တဲ့3 trillion 300ရေးဥပဒေချမ်းကိုအခြေခံကင်ဆယ်ပြီးညှိနှိုင်းနေတာပါသဘောတူညီမှုရဖို့လမ်းဝေးနေသေးတယ်ဆိုတော့ပါတီကြီးနေရာစလုံးကလက်ခံကြပါတယ်ဗန္ဓာရေးဝန်ကြီး Steven Mnuchin ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
် We have to balance. There's obviously a need to support workers, support the economy.
ကျွန်တော်တို့မြန်မာတရားလိုရပါလိမ့်မယ်အလို့သမားတွေကိုထောက်ပံ့ဖို့လိုတယ်ဆိုတာရှင်းပါတယ်စီးပွားရေးကိုကြားကန်ပေးရမယ်လူတွေကိုအထောက်အကူပေးရမယ်ဒီဆိုရတဲ့ကာယောဂဇိုးကြီးကြောင့်လုပ်ငန်းတွေရပ်ဆိုင်းခဲ့ရတာသူတို့အပြစ်မဟုတ်ပါဘူးတစ်ဖက်ကလည်းအနာဂတ်မျိုးဆက်တွေကျွေးမိအကြီးအကျယ်တင်ကြံခဲ့တာမျိုးမဖြစ်ရအောင်ကျွန်တော်တို့သတိထားဖို့လိုပါတယ်
စီဘော်ရီးယားထိခိုက်မှုတွေကိုကြားကန်ထောက်ပံ့ကူညီနိုင်ရေးဆက်လက်ညှိနှိုင်းနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ယောဂကူးစက်မှုတွေပုံများလာတာသေဆုံးသူတွေပုံများလာနေတာတွေကိုကိုင်းတွေဖြေရှင်းမှုအရေးတကြီးလိုအပ်နေပြီဆိုတာကိုလွှတ်တော်အမတ်တွေထောက်ပြနေကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလူးစီက ABC ရုပ်သံကိုခုလိုပြောပါတယ
် In our negotiations we're talking about dealing with some of the consequences of this pandemic.
ဒီမှာလူစီဖက်ဆွေးနွေးရမှာဒီကယောဂကြီးရဲ့နောက်ဆက်တွဲအကျိုးဆက်ရင်ဆိုင်ရမယ့်ကိစ္စတချို့ကိုပြောကြရတယ်။ဒါပေမဲ့တကယ်တမ်းကျတော့ဒီ virus ပိုးကိုကျမတို့တိုက်ထုတ်ဖို့ဆိုတာအခုထိမလုပ်နိုင်သေးတဲ့အချက်ဒါနဲ့ပတ်သက်ပြီးတော့လည်းဘာသဘောတူညီချက်မှကျမတို့မရသေးပါဘူး။
အမေရိကန်ပြည်သူတွေဖို့တိုင်းပြည်တော်မှာအခုလအတွက်အင်ကန်၅ကတိပေးရမယ်အချင်းပြည်내တော်တော်များများကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းမကြုံစူးထပ်ပြီးဒေါ်လာနေပါတဲ့ဒီအချိန်မှာပဲဖက်ဒရယ်အစိုးရကနောက်ထပ်အထောက်အပံ့တွေဘယ်လိုပေးမလဲဝါရှင်တန်ကလွှတ်တော်အမတ်တွေဘယ်လိုဆုံးပြမလဲဆိုတာကိုစောင့်မျှော်နေကြကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီပြုပြင်တောင်းလဲရေးရှေ့ဆက်ဘိုးဘီတိုးတက်ဖြစ်ထွန်းဖို့ရွေးကောက်ပွဲတွေဟာအဓိကအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာရွေးကောက်ပွဲတွေကဘယ်လိုအထိတ်အကျဆောင်ပါသလဲ။ရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကိုများမျှော်လင့်နိုင်ပါသလဲ။စာတာရုံးနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။Sandy Governance Institute တီထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာဦးခိုင်ဝင်းနဲ့ဦးကျော်မင်းစွေဒီရေးစီစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ဒီပေးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဗျာ
ဟုတ်ကဲ့ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီနေ့ကတစ်ခုနဲ့အရင်စလိုက်ချင်ပါတယ်အခုကရွေးကောက်ပွဲတွေအကြံကမှလာတော့မှာပေါ့လေအဲ့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအသေးအပြင်ယူဆောင်ပါလဲကိုခိုင်ဝင်းအရှင်ဆွေးနွေးပေးပါလား
ကျွန်တော်တို့ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့နိုင်ငံဒီမှာတော့ရွေးကောက်ပွဲကအင်မတန်မှအရေးကြီးပါတယ်ပေါ့နော်ဟိုတိတိတမတိဆိုးဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော်သူ two round theory ပေါ့ဟိုဒီ hydrogen တို့ဘာလို့လဲပြောခဲ့တဲ့ဟာတွေရှိရပေါ့နော်ချိန်ပေါ့နော်ဒါဒါဒီစီစီနဲ့ရင်းချမ်းစွာနေပေါ့နော် election လို့လုပ်မယ်ရွေးကောက်ပွဲလုပ်ရမယ်ရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ဟိုလောက်ရမယ်အနာထွက်ပြောင်းပေးရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဆိုပါလဲ2015လောက်အောင်ဆိုလဲဒီလိုပဲနိုင်တယ် energy ကနိုင်တဲ့ပါတီကိုကျွန်တော်တို့နော်လွှဲပေးခဲ့တယ်ပေါ့နော်လွှဲပေးခဲ့ဒါဆိုရင်တခါပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတော့အားလုံးဒီအတိုင်းပဲနော်အားနည်းချက်ဒီအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်တော်တော်ကြားလည်းပဲတဲ့နော်ဒါရွေးကောက်ပွဲအရကိုဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားနော် democracy အခြေခံပြီးတဲ့နိုင်ငံဒီမှာလည်းဒါဟိုကရွေးကောက်ပွဲတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲကအင်မတန်ဒီမိုကရေစီအတွက်ကျွန်တော်အရေးကြီးတယ်ဆိုရင်ကျွန်တော်ဟိုအတွင်ခုပြောင်းနေတဲ့နိုင်ငံတော်ပို့ပြီးတော့အရေးကြီးပါလေ
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းဆွေရောမြန်မာနိုင်ငံလိုအတွင်ခုပြောင်းစားနိုင်ငံမျိုးတွေရုပ်ောက်ပွဲတွေကဘယ်လိုအသေးအပြင်ယူဆောင်နေလို့နားလဲပါလဲ
ကိုခိုင်ဝင်းဆွေးနွေးသွားတဲ့အထက်မှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီအဲကျွန်တော်အနေနဲ့ကတော့ဟိုပမာပြည်နေနဲ့ဒီရုပ်ောက်ပွဲတွေကဘယ်လောက်အကျိုးတရားမှုရှိတယ်ဘယ်လောက်အရေးကြီးလဲဆိုတော့ဟိုဒါရှင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရွေးကောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေ။ဟို90ခုနှစ်မှာမှစခဲ့တယ်။သို့တော့90ခုနှစ်ရွေးကောက်ပွဲကတော့တည်တဲ့အတိုင်းပဲပေါ့နော်။အားလုံးတည်တဲ့အတိုင်းပဲ။အချိန်ကြီးကရွေးကောက်ပွဲရလက်ကိုပြည်သူလူထုကမမြင်တွေ့ခဲ့ရဘူး။ရွေးကောက်ပွဲသူတို့လူချင်းနဲ့သူတို့တခဲတဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူး။အဲ့ဒီနောက်ပိုင်း2010ကျမှကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်။ အဲယူကော့ပွဲကလည်းကျွန်တော်တို့ခုနကကိုခိုင်ဝင်းပြောတယ်2008ခုနှစ်အမြင်ပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရာပေါ်လာတဲ့ယူကော့ပွဲသူတော်များပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းတွေဒီမိုကရေစီဟလာစံနှုန်းတွေပေဒံနေနဲ့နှုန်းစံနေနဲ့ဟလာအပြည့်ကမကိုက်ညီတော်များပေါ့နော်အဲဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ယူကော့ပွဲပေါ့နော်ဒီယူကော့ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့냐ပေါ့ဒီမိုကရေစီစနစ်ကိုတွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်က
ဲ့အဲလိုအရေးကြီးတယ်လို့မြင်တဲ့အတွက်လည်းဒီမိုဟလာ2010ယူကော့ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်းပါးတွေကျွန်တော်တို့အကြံပြုဆောင်းပါးတွေရေးခဲ့တာရှိတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမကြိုက်တယ်မကြိုက်တော့냐ပေါ့နော်ဒီနေရာနေပြီးတော့ဟလာကျွန်တော်တို့ရွေးကောက်ပွဲကြော်ဖြတ်တဲ့နည်းနဲ့လွတ်တော်တွေကနေပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်ကြီးပြင်လို့ရတယ်ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကအကြံခံရေးပါတီပဲလွတ်တော်တွေမှာနေရာပြည့်ယူသွားပြီးဟာလားအထင်ရလောက်မှာဆိုတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီတွေအလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့တာရှိတယ်အဲ့ဒါဘာလို့လဲဆိုတော့ဒီမိုကရေစီပေါ့နော်ဒီနေရာဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟာလားအခြေခံဟလာရေကံရေကံသဘောတဘာဝဖြစ်တယ်နိုင်ငံသားရဲ့အခွင့်အရေးဖြစ်တယ်ဆိုတော့ data တွေကိုခန်းစားခဲ့ရတာပေါ့နော်ဟိုမြို့ကပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့ဒေသစောင့်ကြည့်တဲ့တွေလည်းအကဲဖြတ်ခဲ့တာတွေရှိတယ်။တပ်ပြည်သူတို့ဟာလည်းအတွေ့အကြုံတွေရတယ်2010မြို့ကပွဲ2012ကြားပြမြို့ကပွဲ2015ဟလာမြို့ကပွဲဟလာ2016 19စသဖြင့်ကြားပြမြို့ကပွဲမြို့ကပွဲတွေကကျွန်တော်အမတန်ကိုဟိုပြည်သူလူထုကိုဒီမိုကရေစီအရသာကိုပေးခဲ့တာပေါ့
ဟုတ်ကဲ့
ပေးခဲ့တဲ့အတွက်ဒါဟာအင်မတန်ကိုဟိုအရေးကြီးတယ်တန်ဖိုးလည်းရှိတယ်ဒီမိုကရေစီကိုလေ့ကျင့်ပေးတဲ့အဲ့ဒါလေ့ကျင့်ရေးအခြေအနေကောင်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုခိုင်ဝင်းကြီးဒီလိုအရေးပါတဲ့ရွေးကောက်ပွဲတွေကနေလူထုအနေနဲ့ဘာလို့မလျော်လင့်နိုင်ပါလဲ
ဘာမလျော်လင့်နိုင်လဲဆိုရွေးကောက်ပွဲတွေပုံမှုပေါ့နော်ရွေးကောက်ပွဲက၅နှစ်တခါအမြဲတမ်းပုံမှန် regular ပေါ့နော်ပုံမှန်ကျင်းပမဲ့ရွေးကောက်ပွဲတွေရှိနေမယ်ဆိုရင်အုပ်ချုပ်ရတဲ့အာဏာရတဲ့အစိုးပါတီအာဏာရတဲ့အစိုးရကလည်းလို့ဂျားကာလမှလည်းသူလုံးချင်တာမလုံရဲဘူးပေါ့နော်မလုံရဲဘူးဆိုတော့ဒါငါးနှစ်တခါမှတော့သူတို့ကပြည်သူလူထုကတိုက်ရိုက်သူနော်ဟိုကလုံနိုင်တယ်ဖြုတ်ချနိုင်တယ်ဆိုတော့အခွင့်အရေးရှိနေတဲ့အတွက်ဒါရွေးကောက်ပွဲတွေကနေပြီးတော့ကျွန်တော်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုလည်းပို့ပြီးတော့မြင့်တင်ပေးလိုက်
ဟုတ်ကဲ
့နော်တကယ်လို့ဒါရွေးကောက်ပွဲတွေမရှိဘူးဆိုလို့ရှိရင်တပါတီအာဂါရှင်းရှင်းစနစ်လိုဟာမျိုးကျွန်တော်တို့ကွန်မြူနစ်ပါတီဒါလိုဟာမျိုးတွေကတော့ယူကော့ပွဲတွေလုပ်ရင်လုပ်မယ်ယူကော့ပွဲတွေရှိခဲ့တယ်မဆာလခင်မာလည်းရှိခဲ့တယ်သို့တော်များလည်းအဲ့ဒါတွေကကျွန်တော်တို့အနေနဲ့နော်တရားဝင်နေလို့လည်းနော်ယူဆလို့မရဘူးကျွန်တော်တို့ကတော့ပြီးတော့နော်ဟိုဟာ rubber stamp ထုတ်ပြီးရိုးရိုးပဲသူတို့ဟိုဟာဖြစ်တဲ့ဟာကိုရွေးချယ်ပိုင်ဝင်လည်းသိမရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုဟာယူကော့ပွဲတွေမှာလို့ပြည်သူလူထုရဲ့ခံစားနာလည်းသူအရေးကြီးလာတယ်အဲ့တော့နော်ဒီယူကော့ပွဲကာလနိုဝင်ဘာ၈ရက်နေ့တွင်မဟုတ်ဘူးနိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှလည်းနောက်၅နှစ်အတွင်းမှလည်းဒါတာဝန်ခံမှုတွေအစိုးရကနေပြီးရလတ်ကောင်းနေပို့ပြီးတော့လုပ်ရမယ်ဆိုတဲ့ဟာဖိအားပေးမှုကလည်းရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်နောက်ပြည်သူလူထုရဲ့ဟိုဟာတွေကိုညှော်လင့်ချက်တရားပို့ပြီးတော့ပုံပေါ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျကိုကျော်မင်းဆွေအနေနဲ့ရောယူကော့ပွဲတွေကနေပြီးတော့ဟလာမဲဆန္ဒရှင်လူထုတာမန်လူထုတွေနဲ့ဘာတွေများညှော်လင့်နိုင်ပါလဲကိုကျော်မင်းဆွေ
ဒါကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟိုဘာလို့လဲဆိုတော့ဒီသူတို့ကဒီဒီမိုရွေးကောက်ပွဲကတစ်ဆင့်ဒီမိုကရေစီကိုလိုချင်နေဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုရင်ဒီဘက်ကျတော့ဘာဖြစ်တာလဲဆိုတော့အခြေခံဒီသူတို့ကသူတို့စားဖို့နေရည်ဒီတဲ့ပုံပြီးပြည်လေချင်တယ်အဓိကအခြေခံဒီသူတို့ကသူတို့ရဲ့အခြေအနေဒီတဲ့ပုံပြီးကောင်းလာချင်တယ်ကျွန်တော်ဒါကအခြေခံကြကြမျှော်လင့်ချက်ပဲဒါလူမှုလူကန်းစားအတီးအီးအလိုက်ပေါ့နော်စီးပွားရေးလုပ်ငန်းရှင်ကလည်းစီးပွားရေးလုပ်ငန်းရှင်အလိုက်လာလာအတတ်ပညာအသိပညာရှင်ကလည်းပညာရေးလောကလူကလည်းပညာရေးလောကလိုက်မျက်စံနာရှင်နေပေအသီးသီးအလွှာအသီးသီးကလူတွေကကျွန်တော်အခြေခံကြဆုံးအမြင်ကတိုင်းပြည်ကသူတို့ရဲ့အခြေအနေအားလုံးဟာနောက်တစ်ဆင့်တက်သွားတာပေါ့နောက်တစ်ဆင့်မြင့်သွားတာကိုမြင်နေတာပဲဗျ။အ
ဲ
တော့ဒါသူတို့ရဲ့ညှို့နှင်းချက်ပဲတိုင်းပြည်ပိုကောင်းလာတာကိုမြင်နေတယ်ပတ်ဝန်းကျင်ပိုကောင်းလာတာမြင်နေတယ်ဟလာကျွန်တော်တို့ဟိုနိုင်ငံသားသွားပြီးအလုပ်လုပ်တဲ့သူကသူ့စာအုပ်မြန်မာနိုင်ငံသားစာအုပ်ဟလာနိုင်ငံကူကလက်မှတ်passport စာအုပ်အမီတွေ့လို့ရှိလို့ရှိရင်တစ်ဖက်ဟလာ immigration ကမလေးမစားနှိမ်ချဆက်ဆံတာမလိုလားဘူးသူ့ကိုဟလာလေးလေးစားစားဆက်ဆံတာကိုသူခံနေတယ်ဆက်ရှိတဲ့မျှော်လင့်ချက်တွေပေါ့ဗျာပြောရရင်တော့
မျှ
ော်လင့်ချက်တွေအားလုံးကတော့အသီးသီးရှိပါလေဗျ
ဟုတ်ကဲ့ခင်ဗျဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်တို့ covid
တယောဂကာလမှာလည်းကျင်းပရရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတယ်ဆိုတဲ့အခါကျတော့စာဝင်နေရလည်းကြက်သေးတယ်ကျွန်တော်မိကြီးတလောက်ထိဆက်ကြီးတလောက်လူတွေကလည်းပဲရွေးကောက်ပွဲကိုစိတ်ဝင်စားတဲ့လူပါနေတယ်အခုဆိုရင်ဒီမဲဆင်းတော်မှာတွားကြည့်ရည်နေတယ်ဆိုတဲ့တိတိလည်းကျွန်တော်တို့သိထားရတယ်ဆိုတဲ့အခါကျတော့ကိုခံဝင်းရေရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားလာအောင်ဘာတွေများလုပ်တင်ပါလဲ
တတိထားမိတဲ့တဟာတခုကတော့ပါလို့ဆို2015တုန်းကတော့ပို့ပြီးတော့လူတွေကဟိုစိတ်အားထက်သန်လို့တော့ယူဆလို့ရတယ်ပေါ့နော်2015နှစ်နိုင်ရှင်မယ်ဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့ခက်တော့လည်းခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အခြေခံပြည်သူလူထုကတခါလေကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့လည်းဒါတော့ဖြတ်တန်းလာခဲ့ကိုကျော်သိန်းတို့ဒီမီဒီယာသမားတွေပူတည်ပါပါမသိကြအောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ်ဒါပေမဲ့အချိန်ကြာလာရင်တော့သူကထပြီးတော့လုတ်တက်တဲ့ဟာလေဆိုတော့အဲ့ဒါကိုလည်းတွေ့ရတယ်ပေါ့နော်ရှိနေတယ်ပေါ့နော်ကျွန်တော်တို့ဘေးကနေပြီးတော့သုံးသက်တဲ့လူတွေအကဲဖြတ်တဲ့လူတွေရောတော့ဒါကျွန်တော်တို့စိတ်ပူရဲဟိုဟာဖြစ်တယ်လို့ပြောတယ်ဒါမျိုးကျွန်တော်ထင်တာတော့ဒီဟိုဟာပေါ့ဗုဒ္ဓ education တော့เนาะဒီဟိုဟာလုပ်တဲ့သင်တန်းတွေပြီးတဲ့အဖွဲ့တွေရပ်ဖက်အဖွဲ့တွေနောက်တစ်ခုက UEC ပေါ့เนาะ UEC ကလည်းရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အချက်လက်တွေသူတို့ဗုဒ္ဓ education တော့ဘာလို့เนาะအဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီရပ်ဖက်အဖွဲ့စည်းတွေကလည်းကျွန်တော်တို့တော့စောင့်ကြည့်တဲ့အဖွဲ့တွေတင်ဖို့ဘူးเนาะကျွန်တော်မြင်တာကတော့ဒါအမြဲတမ်းကျွန်တော်တို့လည်းအမြဲတမ်းအကူအညီတောင်းတဲ့အဖွဲ့တွေကတော့ပါလဲဆိုတော့လဲပေးတဲ့ပညာပေးသင်တန်းတွေပေါ့ Buddha Education အော်တော့ဒါအထူးသဖြင့်ဒီဝေးလံခေါင်ပြားတဲ့ဒီသားတွေလိုအပ်တယ်ဆိုတော့အမြဲတမ်းပြောတယ်เนาะအမြဲတမ်းပြောတယ်ဒါသူဘယ်လိုထည့်ရမလဲပမာအောင်လို့เนาะလဲဘယ်လိုပါဖြစ်မလဲဆိုတော့မြို့ကြီးနဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့เนาะမြို့ပြနဲ့ကြီးလက်နဲ့တော့ကွာလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ချက်လဲเนาะ GD ဟိုဟာတွေတိုင်းသားဒေသတွေမှာလဲဟုတ်တယ်ယူကေရှင်းတို့ဘာလို့ပူပီးပီးလို့လုပ်တယ်လို့ကျွန်တော်ပြောပါတ
ယ်ဟုတ်ကဲ့ခင်ဗျအခုကြောင့်မင်းဆိုနေနေရောလူတွေရွေးကောက်ပွဲကိုတိတိချာချာစိတ်ဝင်စားရှိလာအောင်ဘာတွေများလုပ်တင်တယ်လို့ယူဆလဲ
ရှင်းရှင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲဟိုလူတွေမဲပေးလာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအတိုက်ခံပါတီတွေမှလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာလိမ့်မယ်ဒါသဘာဝတရားဒီလိုသွားတာပေါ့နော်အဲ့ဒါပြီးခဲ့တဲ့ NLD ပါတီဟာလည်းစံခံရေးပါတီအာဏာရစဉ်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်။အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လူလားချက်တွေအကောင့်ထဲပေါ်ပေးဖို့ဆင်ဆက်မပြတ်စနဲနာပေးဖို့တာဝန်ရှိတယ
်။
အနေဆုံးအဆင့်လွတ်တော်မှာရှိတဲ့သူတို့ရဲ့အမတ်တွေရဲ့အဆင့်ဟုတ်လား။အနေဆုံးအဆင့်ကိုဒေတာကလူလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေခေါ်မေးတဲ့အဆင့်အစပြည်သူကလူလားတာပါ။အဲ့ဒီလူလားချက်တွေအသေးစိတ်ကစပြီးအကြီးကြီးတိုင်းပြည်နဲ့ခြိတဲ့ကိစ္စကြီးတွေကြီးနိုင်စီမံကိန်းကြီးတွေအထိသူတို့လူကျင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ဒီသူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီဒီသူတို့ရဲ့နိုင်ငံရေးလိုချာမှုနိုင်ငံရေးစိတ်စေရနာဟလာထက်မြက်မှုဟလာနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကူညီပါဝင်ထည့်ဝင်မှုဟဲ့လားဒါတွေကိုနှိုးဆော်ပေးဖို့ကเนาะသူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်ကြီးကအာဏာရပါတီတွေတောင်းရှိတယ
်ဟုတ်ကဲ့
ဟဲ့လားရွေးကောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲเนาะရွေးကောက်ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆွဆောင်လို့မရဘူးအကြီးကလက်ရှိအာဏာရပါတီရတာအကြီးကကြတယ်တရားကိုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဆိုတော့ဒီရွေးကောက်ပွဲတွေကဟဲ့လားမြန်မာနိုင်ငံလူဒီမိုကရေစီအတွင်းကူပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြည်ပြည်ကြောင်းလေရေးရှေ့ဆက်ဖြစ်ထွန်းတိုးတက်ဖို့အရေးကြီးတယ်ဆိုတာကဒါကျွန်တော်တို့သဘောတူညီရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြည်ပြည်ကြောင်းလေရှေ့ဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုလဲလို့ပြောလို့ရတယ
်ဒီမိုကရေစီကိုဘယ်လိုအထောက်ပံ့ပေးသွားမလဲဆိုရွေးကောက်ပွဲကနေပြီးတော့တကယ်တော့ခုကျွန်တော်တို့သုံးသပ်ချက်ရပါတော့ကျွန်တော်တကူလည်းသုံးသပ်ချက်ရပြည်သူလူထုကလောလောဆယ်မှာတော့ပြည်သူလူထုဆိုတာအခြေခံဟိုဘောတော့ပြည်သူတွေအများစုကကျွန်တော်တို့သူသေသနာလေးကျွန်တော်တို့ဒီအဖွဲ့ကနေလုတ်တဲ့သူတွေကြားတွေမှာလည်းပါတယ်ဘာလို့ပထမဆုံးမျှော်လင့်လဲဆိုရွေးကောက်ပွဲကနေပြီးတော့အနည်းဆုံးတရားဥပဒေစိုးမိုးရေးပေါ့နောက်ခုနက rule of law နည်းနည်းလူသားဆန်နေပေါ့ပုချုပ်ရေးအဖွဲ့မျိုးတရားဥပဒေစိုးမိုးရေးကိုလုတ်ပြီးတဲ့အစိုးရမျိုးကိုသူတို့ပို့ပြီးတော့နော်ပို့ပြီးတော့လူလာတယ် result တရားကိုခုနကကျန်နေပြောတဲ့ tangible result လို့ပြောတဲ့ဒီဒီပေါ့နော်ဒီအခြေခံအဆောက်အုံပိုင်းနေစီးပွားရေးတွေတိုးတက်လာတော့လေရေရှိမှာတော့နော်ရေရှိမှာလေမျောလင်းလိမ့်မယ်ဘာသို့တော်ကြလဲပဲခုလောလောဆယ်မျောလင်းနေရတော့ပူပြီးတော့ပေါ့နော်ခုဟိုဟာတရားမျှတမှုရှိတယ်ပေါ့နော်သူဒီစီးပွားရေးမှာပဲဖြစ်ဖြစ် နောက်ဒီတရားစီရင်လေးမှာပဲဖြစ်ဖြစ်ညတာလေဘယ်မလိုက်တဲ့အဆိုအမျိုးပထမဆုံးလုပ်ချင်နော်အဲ့ဒါကနေပြအဲ့ဒါကြောင့်ကျွန်တော်မျှော်လင့်ထားတာလေပြည်သူတွေရနေတယ်ရွေးကောက်ပွဲရနေပြီးတော့အဲ့လိုမျိုးအဆိုအတက်လာလိမ့်မယ်နော်အဲ့လိုကနေတဖြည်းဖြည်းနဲ့ဒီလိုညတာမှုဖြစ်သွားလို့ရှိရင်ကျွန်တော်တို့ကျန်တဲ့ရလက်ကောင်းနေလေ
ရလာ
ရလက်ကောင်းနေလေထွက်လာလိမ့်မယ်ရလာလိမ့်မယ်လို့ပြည်သူလူထုများဆုံးအောင်ကျွန်တော်မြင်ရတော့အဲ့လိုပြောပြောနော်မျှော်လင့်ထားကြရ
ဟုတ်ကဲ့ဆရာဟုတ်ကဲ့ကိုကျော်မျိုးစုအနေနဲ့ရောဆိုတော့တိုင်းပြည်ရဲ့ဒီမိုကရေစီပြည်ပြောင်းလဲရေး၈၀ထိထွန်းတိုးတက်ဖို့ရွေးကောက်ပွဲတွေကဘယ်လိုနည်းလမ်းတွေနဲ့ထောက်ကူပြုရလိမ့်မယ်မြင်ပါလဲ
ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ရဲ့အခြေခံကြတဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်ရွေးကောက်ပွဲဘာလို့လုပ်လဲဆိုတာပြည်သူလူထုကတခြားသိကြတယ်ဟုတ်ပြီကျွန်တော်တို့ကတော့ဒီမိုကရေစီကရွေးကောက်ပွဲတင်ရောက်တယ်ဟိုတိုင်းရင်းပြည်နယ်တွေကလက်နက်ကင်တွေကတူငါတမင်းအုပ်ချုပ်နေတယ်ဟလာဟောဝါလာတမျိုးဟလာဟို KIA ရဲ့တမျိုးအလာဟိုအေအေကတမျိုးဟာဒီမှာအဲ့တော့သူတို့အဲ့ဒီဒေသခံပြည်သူတွေကဘယ်လိုကျွန်တော်တို့ဒီမိုကရေစီဘယ်လိုနားလည်နေလဲဟုတ်လားသူအစိုးရကဘယ်နှခုရှိနေလဲအဲ့ဒီနယ်မှာအစိုးရကဘယ်နှခုရှိလဲဥပမာဖြင့်ရခိုင်ပြည်နယ်မှာအစိုးရကဘယ်နှခုဖြစ်နေတဲ့ကဲ့သို့ရှိနေလဲဘဝမှာအစိုးရကဘယ်နှခုရှိနေလဲဟုတ်လားအဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာနော်အစိုးရတရက်ထဲခြင်းဒီမိုကရေစီအတွက်ဒီရွက်ကောက်ပွဲကရွက်ကောက်ပွဲကဒီတိုင်းဒီမှာအရေးကြီးတယ်ဆိုရင်အဲ့ရွက်ကောက်ပွဲအရေးကြီးဆုံးရွက်ကောက်ပွဲကိုအလေးထားကြောင်းနော်ရွက်ကောက်ပွဲကတဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟာလာယုံယုံကြည်ကြည်ဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွက်ကောက်ပွဲကိုမဲပေးခြင်းအပြင်ဒါဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလည်းအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပါတဲ့အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်နေ။
ဟုတ်ကဲ့
။အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်တို့ရရင်အာဏာရပါတီနိုင်ငံရေးပါတီတွေမှာပဲနဲ့တတ်မတော်ဘူး။တိုင်းရင်းသားလက်နက်ကိုင်တွေရောမှတောင်းရှိတယ်။ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပြီးဒီ25ရာခိုင်နှုန်းကဟလာစွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝကြီးအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝကြီးအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတဲ့ဒီလူကမိကုန်းကြီးလည်းရှိတယ်။
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျ
ာအာဏာရပါတီတွေတခုတည်းမဟုတ်ဘဲနဲ့တတ်မတော်နဲ့လက်နက်ကိုင်အဖွဲ့ကြီးတွေမှာလည်းတောင်းရှိတယ်လို့ပြောချင်တ
ယ်။ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားသလောက်မှာဒါရွေးကောက်ပွဲတွေကအရေးကြီးတဲ့ခံကဏ္ဍကနေရှိတယ်ဆိုတော့တော့တည်ကြပြီ။ဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာမဲပေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြည်အောင်လှုပ်ဆောင်ရမယ်တာဝန်တရအဖြစ်ယူဆနိုင်ပါသလားကိုဖိုင်ဝင
်ယူဆနိုင်ပါလေတခြားဝေဝေးကြည့်ကြရမလို့ဘောနော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုဝဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဗုဒ္ဓတန်းတန်းနောက်ကနည်းခဲ့တယ်လို့ပြောတယ်
ဟုတ်တယ
်နော်အဲ့တဲ့ခါမှာဟောဗုဒ္ဓတန်းနောက်နည်းခဲ့တဲ့အတွက်သမ္မတထရန့်တက်လာတယ်ဘောအဲ့မှာဘလောက်ပြဿနာကြီးနော်ဖြစ်နေရဆိုတော့လေအခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ဟိုသိမယ်ပေါ့နော်ကိုကျော်မင်းဆွေပြောရလဲမှန်ပါလေဒီ mass speed တဲ့လူတွေမှာရင်တာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျွန်တဲ့နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့လေတိုးတော်ညာလေးပဲကျွန်တော်တို့ mass speed တဲ့လူတွေရဲ့ဒီဟိုပေါ့နိုင်ငံရေးရှင်းချက်မှုပေါ့ပါလေအများကြီးမှုတည်ရပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေရတော့2015လောက်ဆိုလည်းပြခဲ့တာပေါ့နော်တော်တော်ဟိုဟာရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာဖြစ်ဖြစ်တော့သူတို့ဟိုဒီပါတီတခုလေးကိုပုံပြီးတော့ဒါပြီးတိုင်းသားဒေသတွေပါပါတယ်ပေါ့နော်နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းသားပါတီတွေပေါင်းတာတော့ပေါ့လို့တပါတယ်ပေါ့ဘာဖြစ်ဖြစ်အပြောင်းလဲကိုလိုချင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းပါကိုပြမယ်ဆိုဒီပြည်သူတွေရဲ့ရင်းချက်မှုပြတယ်နော်ပြည်သူတွေမှာပြည်သူတွေကမြေကောက်ပွဲရလေပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးစားမဲတမဲကလေအစ်မတမ်းမတော့အရေးကြီးတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်။မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိရတာဝန်ယူမှုရှိရပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်။နော်အစိုးရကပေါ်လောင်းပေါ်လာမယ်လို့ထင်ပါတယ်။အဲကြောင့်ကျွန်တော်ထင်တယ်နော်ပြည်သူတွေဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူတွေရဲ့ခံကန်တာလည်းမေးပြီးတဲ့ပြည်သူတွေပေါ့နော်။ခုနပြောရင်နော်လဲမထည့်ပဲနေမှာလို့ပေါ့။ဆက်လို့ရှိရင်တော့တာဝန်သိသိနဲ့ထည့်ဖို့ပေါ့။ရေးကြည့်ရလို့ထင်
ဟုတ်ကဲ့ဟိုဒေါ်မင်းဆွေလေးနဲ့ရောဒီမဲပေးတာဒီရုပ်ောက်ရေးကြည့်ရဲ့ရုပ်ောက်ပေါ်မှာမဲပေးတာဒီနိုင်ငံသားတွေရဲ့နိုင်ငံသားတယောက်ဖြစ်တာဝန်ကြီးအောင်လို့ဆောင်နေတဲ့တာဝန်တရအဖြစ်ယူဆနိုင်ပါလား
ဟုတ်ဒီယူဆတော့ကျွန်တော်လက်ခံပါတယ်ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံသားတယောက်ရဲ့တာဝန်မှာမဲပေးတယ်ဆိုတာပေါ့နော်ခုနဟိုဒီခိုင်ဝင်းပြောတဲ့အချိန်မှာတော့ဥပမာကောင်းပေါ့နော်ဒီအမေရိကန်ပြောင်းသူကဒီမဲပေးတဲ့သူတွေတချို့မပေးကြတဲ့သူတွေမဲယုံမရောက်တဲ့အတွက်သူတို့ Trump မဲနိုင်သွားတဲ့ကိစ္စမျိုးပေါ့နော်အဲ့တော့တိုင်းပြည်ပုံရိပ်ပါကျသွားတာအမေရိကန်ပြည်ထောင်စုရဲ့ပုံရိပ်ပါ Trump ကြောင့်ကျသွားတာအဲ့တော့ဟိုရေပုံရအဖြစ်ကျွန်တော်မူအဖြစ်ကျွန်တော်လက်ခံတယ်ခင်ဗျာသို့တော့ ကျွန်တော်ဒီနေရာမှာကျတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအနေအထားအနေနဲ့ပြောမယ်ဆိုရင်တစ်ခါကလေကျတော့ဟိုမဲမပြီးပဲနေတဲ့သူနိုင်ငံသားတာဝန်မကြည့်ဘူးလို့တစိမ့်ကတ်လို့တော့မရဘူ
းနိုင်ပါလေ
ဟိုမဲပြီးချင်းဟာနိုင်ငံသားတယောက်ရဲ့တာဝန်လို့တော့ကျွန်တော်လက်ခံ
ဟုတ်ကဲ့
နော်ဒါဟာတာဝန်ရှိတယ်နိုင်ငံသားတယောက်အနေနဲ့ဟုတ်လားဟိုခြားတိခြားလဲပါတီနဲ့ခြားတိခြားလဲအမှတ်တော်တော်လေးရောက်မသွားဘူးတိုင်းပြည်ကိုဟုတ်လားအလွဲတွေမလုပ်ဘူးလူမှန်နေရာမှာဖြစ်ဖို့အဆရှိတယ်ပေါ့နော်ကျွန်တော်တို့ဆိုရင်90ခုနဲ့လည်းမဲပေးခဲ့တယ်2010မှာတောင် notebook ကြားထဲကနေပြီးတော့ကျွန်တော်ပြီးခဲ့တယ်ဘာလို့ပြီးလဲဆိုတော့ကြံ့ခိုင်ရေးကြီးကြီးပဲလွတ်တော်တယ်ကိုထိုင်တာမမြင်ရင်လို့နော်အတိုက်ခံအနေနဲ့သူတို့တွေလှုပ်ချင်တာလှုပ်လို့မရအောင်ကျွန်တော်တို့ကဒီမိုကရေစီအင်အားစုတွေပဲဖြစ်ဖြစ်ကျွန်တော်ရှိနေကုန်ပြီဒီတိုင်းကြီးဒါမဲကိုပေးကိုပေးရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ပြီးခဲ့တာပေါ့နော
်
2015လည်းပြီးခဲ့တယ်ဂျာပြတ်ယူကော့ပွဲ2012ကောအဲ့ဒါကျွန်တော်တို့ရှိတဲ့နေရာတွေပေါ့နော်ပြီးခဲ့တယ်ဒီ2015မှာလည်းတခဲတဲ့နဲ့ကျွန်တော်ပြီးခဲ့တယ်နော်အဲ့တော့အဲ့ဒီပြီးတဲ့မျောလင်းချက်ကကျွန်တော်ခုနကနဲ့ကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်သိရင်ပြီး
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကအဲ့ဓာရီဟိုတစ်ချောင်းလုံးမျောလင်းချက်နဲ့ပြီးခဲ့တဲ့ခါကြီးကအဲ့မျောလင်းချက်ကသူတို့မျောလင်းချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆရင်သူစိတ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူ
ဟုတ်ကဲ့
နော်အဲ့မဲမပေးတဲ့သူတာဝန်မကြည့်ဘူးဆိုတဲ့တစိ့ကိုတော့တွားကတ်လို့မရဘူးလို့ကျွန်တော်ပြောချင်တယ်။ကျွန်တော်ကပြောချင်တာအိုကေကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်မနေဘူး။ကျွန်တော်ကတော့ဒီ2020မှာမဲပေးမှာ။တိုးတော့မဲမပေးတဲ့သူတော့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကြည့်ဘူးလို့ကျွန်တော်မပြောရက်ဘူ
း
။နောက်တစ်ခုကမဲမပေးတဲ့အတွေ့မင်းဟာစစ်လော်ပြီးမင်းစစ်တပ်ကိုထောက်ခံသူလို့လည်းတစိ့ကတ်လို့မရအဲ့ဒါလည်းလွှဲနေပြီလို့ပြောရမှာပေါ့နော်။တော်တူအဲ့ဒါတွေရှိတယ
်
သူတို့ကဒီတိုင်းပြည်မှာလည်းအဲ့ဒီ lobby အပေါ်စား lobby ပဲပေါ့နော်အပေါ်စား lobby ရဲ့အဲဟလာ logical မဖြစ်တဲ့အဲဟလာ concept နဲ့ဒီလိုပြောတဲ့ဟလာလှုံ့ဆော်တဲ့ဟာတွေကလည်းပြဿနာရှိတာပေါ့အဲ့ဒါဒီ value လုံနေတယ်လို့ပဲသက်ဆိုင်ရာလုံနေတဲ့သူတို့ရက်နေတဲ့ back ကိုဒီ value လုံနေတယ်လို့ပဲကျွန်တော်ဟိုတန်ဖိုးချနေတယ်လို့ပဲခံစားရတယ်လ
ို့ပြော
လိုက်ပြီးတော့ထုတ်ပြီးပြောရလို့ရှိရင်မဲပေးခြင်းဟာကျွန်တော်တို့လူအသွင်ကူးပြောင်းနေတယ်ဒီမိုကရေစီကိုအသွင်ကူးမျိုးရတဲ့နိုင်ငံမှာတာဝန်နိုင်ငံသားတာဝန်တစ်ခုရှိတယ်ဘယ်တိုင်းကြည့်မှာဆိုရှိတယ်သို့တော်သူအကြောင်းကြောင့်မဲမပေးတဲ့တည်နေလေကျွန်တော်တာဝန်မကြည့်တဲ့သူတို့တစိ့ကပ်ဖို့မသိဘူးလို့မြင်ပါတယ်သူသဘောသူဆောင်ပ
ါဟုတ်ကဲ့ပါခင်ဗျာအဝင်ဆင်းနေပြီလေကိုခိုင်ဝင်းနဲ့ကိုကျော်မြင့်စွေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်တို့ကကျေးဇူးပ
ါခင်ဗျာဟုတ်ကဲ့ပါကိုကျော်စင
်းစန်ဒီဂဗာနန့်အင်စတီကျူတီထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မြင့်စွေလို့ဆွေးနွေးသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာကြီးအဖြစ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လီလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။အင်္ဂါညပါကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။ဒေါက်တာရှင်များရှင်ဒီကနေ့ညပိုင်းအတွက်ပန်းစီဖို့ရတဲ့ဆက်ကနာ
တွေကိုနားဆင်လို့ပြီးမှာတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။အမေရိကန်ပြည်အောင်စုတပ်ပြည်နယ်၅ခုမှာပြည်အောင်စုလွှတ်တော်အတွဲကိုစလီလောင်ပထမရွေးချယ်ပွဲဒီကနေ့အင်္ဂါနေ့မှာကျင်းပဖို့ရှိပါသေး။ဒီထဲကန်ဆစ်ပြည်နယ်ကအထက်လွှတ်တော်အမတ်တနေရာလဲပါဝင်ပါတယ်။အနားယူတော်မဲ့ကန်ဆစ်ပြည်နယ်အထက်လွှတ်တော်မတ်ပက်ရောဘတ်စ်ရဲ့နေရာအတွဲရှင်ပြိုင်ဖို့ကြိုးစားနေတဲ့ကိုစလီလောင်၁၁ဦးရှိနေပါသေး။နိုဝင်ဘာအထွေထွေရွေးကောက်ပွဲလုပ်တဲ့အချိန်မှာအထက်လွှတ်တော်မှာ Republican အမတ်53ယောက်နဲ့ Democrat အမတ်48ယောက်ရှိနေမှာဖြစ်ပြီးအောက်လွှတ်တော်မှာတော့ Democrat အမတ်တွေအများစုရှိနေမှာဖြစ်ပါတယ်American ပြည်ထောင်စုတွင် coronavirus ကရောဂါကာလထောက်ပံ့ရေးအစီအစဉ်တွေအတွက်ပါတီနှစ်ရဲ့စလုံးတာဝန်ရှိသူတွေဆွေးနွေးနေရမှာဒုတက်မှုတွေရှိလာပြီးတဲ့နောက်အင်ဖြူတော်တာဝန်ရှိသူတွေနဲ့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်တွေဒီကနေ့အင်္ဂါနေ့မှာထပ်ပြီးတော့တွေ့ဆုံညီနိုင်မှုအစီအစဉ်ထားပါတယ်။တင်းနန်းလာနေညပိုင်းအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတဲ့နောက်အင်္ဂါနေ့မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီနဲ့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာတို့ကဗန်နာယီဝန်ကြီးစတီဗင်မနူချင်းနဲ့အင်ဖြူတော်အရာရှိချုပ်မတ်မဲဒိုးနဲ့တွေ့ဆုံဆွေးနွေးသွားမယ်လို့ Nancy Pelosi ကတင်းနန်းလာနေကပြောပါတယ်။2020နိုဝင်ဘာလရှိရင်ဒီမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီကနေ့အင်္ဂါနေ့မှာပဲနာမည်စီးရင်တင်သွင်းလိုက်ပါတယ်။ရွေးကောက်ပွဲလျှောက်တာကိုတန်လျင်ခရိုင်ရုံးမှာဒေါက်တာဆန်းစုကြည်ကိုရိုင်းလာပြီးတော့တင်သွင်းနေတာဖြစ်ပါရဲ့ရှင်။တော်တာရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VV အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။CUE ကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်။ကျမများပါဆင်အောင်ပါ။
This program has come to you from the Voice of America, Washington.